NGO ဥပဒေလိုလူတည်များတဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေတွေကြောင့်အကူအညီပေးဖွဲ့လုပ်ငန်းတွေအကျပ်ရိုက်မှာစိုးရိမ်နေကြပါတယ်။မြန်မာစစ်ကောင်စီအသစ်ပြတ်ထန်းလိုက်တဲ့ဒီအသင်းအဖွဲ့များမှတ်ပုံတင်ရင်းဆိုင်ရာဥပဒေကြောင့်ပဋိပက္ခတွေကြီးမားလာနေချိန်အကူအညီလုပ်ငန်းတွေအရက်ဘက်အဖွဲ့ကြီးရက်တီလှုပ်ရှားမှုတွေအခက်အခဲကြီးသွားနိုင်တယ်လို့အဖွဲ့ဝင်တွေကဝေဖန်လိုက်တာပါ။ပဋိပက္ခနဲ့အကျပ်တဲတွေကြောင့်အကူအညီလိုနေသူတွေကိုထောက်ပံ့တဲ့လုပ်ငန်းတွေဟာဒီအသင်းအဖွဲ့မှတ်ပုံတင်ဥပဒေကြောင့်အကျပ်ရိုက်ပြီးလုံငန်းရက်ဆိုင်သွားတာမျိုးအကူအညီမရောက်တာမျိုးထိကြုံလာနိုင်တာကိုဒီဖွဲ့တွေစိုးရိမ်နေကြပါတယ်။အခုနောက်ဆုံးထုတ်ပြန်တဲ့ဥပဒေအရအမည်မဲ့စီးရင်သွင်းထားတဲ့ဖွဲ့တွေနဲ့ NGO ကအစိုးရမှုတဲ့အကူအညီပေးဖွဲ့တွေကြားတိုက်ရိုက်ဖြစ်စေ၊သေဝိုက်ဖြစ်စေဆက်သွယ်တာတွေမလုပ်ဖို့တားမြစ်ထားပြီးလုပ်တာတွေ့ရှိခဲ့ရင်ထောင်ဒဏ်ကျခံရနိုင်ပါတယ်။ဒီအမည်မဲ့စီးရင်သွင်းပိတ်ပင်ခံရတဲ့ဖွဲ့ကြီးတွေထဲမှာတချို့ဒေသတွေအတွက်တကယ်အကူအညီလိုအပ်နေသူတွေကိုကာကွယ်ထောက်ပံ့ပေးနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းပါဝင်နေတယ်လို့ရပ်ပန်အဖွဲ့တွေကထောက်ပြနေကြပါတယ်။အခုဥပဒေပြင်ဆင်ချက်အရမှတ်ပုံတင်ဖို့ပြက်ကွက်ခဲ့ရင်လည်းထောင်ထဲအထိချမှတ်တဲ့ပြစ်ဒဏ်တွေကိုထည့်ထားတယ်လို့ရပ်ပန်အဖွဲ့အစည်းလှုပ်ရှားသူတွေက FIFA ကိုပြောခဲ့ပါတယ်ခင်ဗျ။